Burmese.
Minglai na ni ge ma shin American Piyang Su Washington DC Neuro VOA American အတန်ကနေ2018ခုနှစ် April 29ရက်တနင်္ဂနွေညနေခင်း VOA မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းတိုမီတာ16.19နဲ့25ရုကနေဓာတ်ရိုက်အတန်လွှင့်နေပါပြီရှင်။ကျမများသစဉ်အောင်ပါဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားမှာပါရှင်
။ကျမသင်္ကီထိုက်ပါရှင်။မြောက်ကိုရီးယားရဲ့နျူကလ িয়ার စမ်းသပ်စခန်းတွေကိုမေလာထဲမှာပိတ်ပစ်ပြီးအမေရိကန်နဲ့တောင်ကိုရီးယားကျွမ်းကျင်သူတွေသတင်းတောက်တွေဝင်ခွင့်ပြုမယ်လို့မြောက်ကိုရီးယားခေါင်းဆောင်ကပြောဆိုလိုက်ပါတယ်။ရိုဟင်ဂျာပြည်ထနာကလွယ်လွယ်နဲ့ပြေးလည်မှာမဟုတ်ဘူးလို့ကုလသမဂ္ဂဆိုင်ရာရုရှားသံမှတ်ကြီးကပြောပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုတော့ကိုသားညုံနဲ့အတူကြီးညာပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီကနေ့တော်တော်ရှင်တွေကိုတင်ဆက်ပေးမယ့်သတင်းလွှာတွေကတော့ American ပြည်အောင်စုမြို့တော် Washington DC မှာကျင်းပနေတဲ့32ချိန်မြောက် DC ရုပ်ရှင်ပွဲတော်အကြောင်
း Washington is a place where people are serious but they also like to go out and they like to be informed
နောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ဆက်ပြီးတော့လူမှုဝန်ကျင်ဆိုင်ရာစိတ်ဖိစီးမှုအတွက်ကုလုံးတဲ့အကြောင်းနဲ့အတူကြီးစံတွေကနေလက်ဝတ်ရတနာနဲ့အဝတ်အစားမှတတ်ဆင်တဲ့ပစ္စည်းတွေကိုဖန်တီးပေးနေတဲ့အမှုပညာလက်ရအကြောင်းပလတ်စတစ်ကိုမြန်မြန်ဖြည့်ဆည်းနိုင်တဲ့နည်းလမ်းကိုဗြိတိန်နိုင်ငံကသိပ္ပံပညာရှင်တွေရှာတွေ့နေပြီဆိုတဲ့အကြောင်းစတဲ့သတင်းလှတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာနဲ့မြန်မာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုသားညွန့်ဦးတို့ကတင်ပြပေးမှာဖြစ်ပါတယ်ရှင်
။မြောက်ကိုရီးယားရဲ့နျူကလ িয়ার စမ်းသပ်စခန်းတွေကိုမေလမှာပိတ်ပစ်ပြီးအမေရိကန်နဲ့တောင်ကိုရီးယားကကျွမ်းကျင်သူတွေသတင်းတောက်တွေကိုဖွင့်လှစ်ပေးရင်းမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဦးကကတိပြုပြောဆိုခဲ့ကြောင်းဒီကနေ့တနင်္ဂနွေနေ့မှာတောင်ကိုရီးယားသမ္မတရုံးကပြောဆိုပါတယ်။ပြီးခဲ့တဲ့တောက်ကြနေ့ကနှစ်နိုင်ငံနယ်စပ်အပြစ်ရပါမွန်ဂျွန်ရွာမှာတောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့ထိပ်သီးဆွေးနွေးပွဲအတွင်းမြောက်ကိုရီးယားခေါင်းဆောင်ကအခုလိုပြောဆိုခဲ့တာပါ။မြောက်ကိုရီးယားခေါင်းဆောင်အနေနဲ့အမေရိကန်သမ္မတထရန့်နဲ့တွေ့ဆုံဆွေးနွေးရမယ့်အပေါ်မှာလည်းအကောင်းငင်မျှော်လင့်ထားတဲ့အကြောင်းသူဟာအမေရိကန်ကိုဒုံးကျည်နဲ့ပြစ်မဲ့သူမဟုတ်ဘူးဆိုတာကိုအမေရိကန်သမ္မတအနေနဲ့နားလည်သိရှိသွားမှာဖြစ်တယ်လို့လည်းကင်ဂျုံဦးကပြောဆိုတယ်ဆိုပြီးတောင်ကိုရီးယားသမ္မတရဲ့ပြောခွင့်ရယွန်းယောင်ချန်းကပြောပါတယ်။တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံခေါင်းဆောင်တို့ရဲ့ထိပ်သီးဆွေးနွေးပွဲမှာတော့ကိုရီးယားကျွမ်းစွင်နျူကလ িয়ার ကင်းစင်ရေးဥတီဆောင်ရွက်ကြဖို့ကတိပြုခဲ့ကြတာပါ။ဒါပေမဲ့လည်းအချိန်ကာလသတ်မှတ်ချက်မျိုးတတ်တတ်မှတ်မှရှင်းရှင်းလင်းလင်းလုပ်ခဲ့ကြတာမျိုးတော့မရှိပါဘူး။မြောက်ကိုရီးယားနဲ့အမေရိကန်ကြားဆွေးနွေးပွဲဖြစ်မြောက်ရေးတောင်ကိုရီးယားတို့ကြိုးပမ်းခဲ့ကြတာဖြစ်ပြီးလာမယ့်မေလဒါမှမဟုတ်လဲဇွန်လအစောပိုင်းမှာဖြစ်လာချေရှိနေပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းကသူ့အနေနဲ့ဂျပန်နိုင်ငံနဲ့လည်းပုံမှန်ဆက်ဆံရေးတည်ဆောက်လိုတယ်လို့ပြောဆိုတဲ့အကြောင်းတောင်ကိုရီးယားဘက်ကပြောပါတယ်။ပြီးခဲ့တဲ့တောက်ချာနေ့တောင်နဲ့မြောက်ကိုရီးယားခေါင်းဆောင်တွေဆွေးနွေးပွဲနဲ့ပတ်သက်ပြီးတောင်ကိုရီးယားသမ္မတမွန်ဂျေအင်းကဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကိုလည်းရှင်းလင်းပြောပြထားပြီးဖြစ်ပါတယ်ရှင်
။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့တွေ့ဆုံဆွေးနွေးဖို့စီစဉ်ထားတဲ့ကိစ္စပေါ်မှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ကကောင်းမြင်ပြောဆိုပါတယ်။တောင်ကိုရီးယားသမ္မတမွန်ဂျွန်အင်းဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့နဲ့ဆွေးနွေးကတီးခြားစီတယ်လီဖုန်းနဲ့ဆက်သွယ်ပြောဆိုပြီးတဲ့နောက်သမ္မတထရမ့်ကသူ့ရဲ့ကောင်းမြင်ပြောဆိုချက်ထွက်လာတာပါ။သမ္မတမွန်နဲ့တိတ်ကိုအဆင်ပြေတဲ့ပြောဆိုမှုရှိခဲ့ပြီးတော့ကင်ဂျုံအုံးနဲ့ထေပီစီဝေးစီစဉ်နဲ့ပတ်သက်ပြီးတော့ဝန်ကြီးချုပ်အာဘေကိုနောက်ဆုံးအခြေအနေတွေပြောပြခဲ့တယ်လို့သမ္မတထရမ့်ကသူ့ရဲ့ Twitter အကောင့်မှာရေးပါတယ်။ကိုရီးယားကျွမ်းဆွယ်မှာဆယ်စုနှစ်ပေါင်းများစွာကြောင်လို့ရန်ဆောင်ရတဲ့အခြေအနေအဆုံးသတ်ဖို့အတွက်ဘလုံးကားနဲ့မှမတူအောင်လို့နှိစက်နေပြီဆိုပြီးတော့အကောင့်မြင်ပြောဆိုတာတွေကိုဒီအဓိကအမေရိကန်ခေါင်းဆောင်တွေပြောနေကြပါတယ်။တောင်မြောက်ကိုရီးယားနှစ်နိုင်ငံကြားသမိုင်းဝင်ထေပီစနီဝေးနဲ့ပတ်သက်ပြီးတော့တောက်ကြနေကအီးပြီးတော့မှဂျပန်ဝန်ကြီးချုပ်ဒီခါမှာခင်ဗျာဂျာမန်ဝန်ကြီးချုပ်အန်ဂယ်လာ မာကယ်နဲ့ပူးတွဲလုပ်တဲ့သတင်းစာရှင်းလင်းပွဲတွေအတွင်းမိမျှတဲ့ခါမှာသမ္မတထရမ့်ကတော့အခုလိုဒီကိစ္စပေါ်မှာမြောက်ကိုရီးယားခေါင်းဆောင်အနေနဲ့သူလှုပ်ပြီးတော့ကစားနေတာလို့မထင်တဲ့ကြောင်းပြောပါတယ်တွေ့ဆုံပွဲကိုတိတ်ရမကြခင်မှာစီစဉ်မယ်ဆိုပြီးတော့သမ္မတထရမ့်ကပြောပြမိလို့အချိန်အတိအကျကိုတော့ပြောမတော့ပါဘူးမီလာနှောင်းပိုင်းဒါမှမဟုတ်ဂျွန်လအစောပိုင်းမှာဖြစ်လာပွဲရှိနေတဲ့ဒီထေသီးအစည်းအဝေးလုံးမဲ့ဖြစ်နိုင်ချေနေရာ၃ခုအထိကိုစဉ်းစားနေတယ်လို့လည်းသမ္မတထရမ့်ကပြောဆိုသွားပါတယ်ခင်ဗျာ
မြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေကနေထွက်ပြေးခဲ့ကြရတဲ့တိမ့်ညက်ချီတဲ့ရိုဟင်ဂျာတွေအရေးကြိုးပမ်းဖြေရှင်းမယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ကပြောဆိုလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်ကအဖြစ်ဆောက်ထားတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေနဲ့နှစ်နိုင်ငံနယ်စပ်မှာခိုးလုံနေကြတာတွေကိုကိုယ်တိုင်မျက်မြင်တွေ့ရှိခွင့်ရခဲ့တယ်လို့လဲက Kula Lunchumi Kamsi Apua Winika, Tandamanika Pyosu Chabade, Kula Tamga Saya Rashata Majigale, Tune de Cha Apua Windi Nine, Dibia Tanaku, Miana Luani Mam Hopu, Dabi met Dibia Tanaka, Lulu Pishinlu, Yamam Hopu, Lule, Dripe Pyosu Vade, Yamane Binglarish Ma Pipian Nira Rigu, Layau Chishubu, Tegu Luate, Dabi met Yotiagi Pishinlu, Yamam Hopu, Kula Tamga Saya Rashata Majiga, Bangladesh Nanga Kosa Bazaka Kutubla Doka de Sakama Lode, Drinza Shinlimbu Ma Pyosu Kevare, Kula Damga Lunjo in Kausika Apoha, Tonyaja Bangladesh Nanga Kisingu Manipian Tanila Nima Songta Mapchebi, Nyamanangu Kisa Mapchebade, Bangladesh Bek Colonia de Ruhinjari Tani Pianyi Lungas in Isabo, Ascendent Pianibi Lu, Nyama Beka Pyosu Tabi Me, Ruhinjari Garo, Kula Damga Pekka Lunjong Yi Bibu Lula Nijaraba, Doka Deri Tani Bian Yi Dwe, Begin Lunjong Mushishi, Lu Kong Dekane and Yi Sana Liao Piame Surago, Kula Damgane Ping Larish Doka Tabodu Tajavarish.
Time the Dom Nidema Sura Ian Salo is in Kulodago, Gangwa de Nine, Tainang and Miao Bang Chima Muma, Luta Tongyo Suisana Piavare. The house was in Tanningaman, Natonsali Kunegega, ထိုင်းလူမှုကွန်ရက်တွေပေါ်မှာထွက်လာတဲ့နောက်ပိုင်းလူလူကတော်လေးကိုဒေါသထွက်ခဲ့ကြတော့ပါဒီကနေ့စနပြပွဲမှာတော့လူတထောင်ကျော်လောက်ရှိပြီးတော့စနပြပွဲဟာစီစဉ်တိုင်းညီညီကျန်းကျန်းနဲ့ချုံချုံဝီအားလုံးဖြစ်ခဲ့တယ်လို့ချင်းမရဲတပ်ဖွဲ့ဒုတိယကြီးကလေးစနပြပွဲစီစဉ်သူတွေကတဆိုင်ဟန်ကတဆိုင်ဟာထာမှာကြိုတင်ခွင့်ပြုချက်တောင်းခံခဲ့ပြီးတော့အာဏာပိုင်ဘက်ကလည်းစနပြပွဲကိုခွင့်ပ ကိုပြန်လည်ဖြတ်သိမ်းပြီးဖို့တောင်းဆိုပါတယ်။ခုနှစ်ရက်အတွင်းမှာဒီစီမံကိန်းကိုဖြတ်သိမ်းကြောင်းကြေညာဖို့နဲ့အလိုရာဖြစ်မလာဘူးဆိုရင်တော့တီးထက်ကိုပြင်းထန်တဲ့ဆန္ဒပြမှုတွေရင်ဆိုင်ရမယ်ဆိုပြီးတော့ဆန္ဒပြသူတွေဘက်ကချင်းချောက်ပါတယ်။အစိုးရတာဝန်ရှိသူတွေဘက်ကတော့ဒီဆောက်လုပ်စီမံကိန်းဟာတောင်ချီမှာရှိတဲ့သဘောဘေးမဲ့တော်ရိုင်းညီမှာမဟုတ်ဘဲနဲ့အစိုးရပိုင်ညီပေါ်မှာဆောက်လုပ်တာဖြစ်တာကြောင့်မလို့တရားဝင်နေဆိုပြီးတော့တုံ့ပြန်ပါတယ်။စီမံကိန်းကို2015ခုနှစ်ကလေးကစခဲ့တာဖြစ်ပြီးတော့အဲ့ဒီတုန်းကတော့ဒေသခံသဘောပေါင်းရင်အုပ်စုတွေကကန့်ကွက်ခဲ့ပြီးပါလေခင်ဗျာ
။ VOA American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိ9.7kHz 166939.7kHz 15956နဲ့9.25kHz 11965တို့ကလည်းထုံးလွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ American နိုင်ငံဆိုင်ဝန်ကြီး Mike Pompeo ကနိုင်ငံဆိုင်ဝန်ကြီးအဖြစ်သူ့ရဲ့အရှေ့အလယ်ပိုင်းဒေသခီးစင်အတွင်းအီရန်ရဲ့ဒုံးကျည်အစည်းအဝေးနေ့အပေါ်နိုင်ငံတကာကအခိုင်အမာအရေးယူဖို့တိုက်တွန်းလိုက်ပါတယ်။ဆော်ဒီအာရေဗျာနဲ့အင်းကြီးချင်းနိုင်ငံတွေအနေနဲ့ကာတာနဲ့ကာလရှည်မပြေမလည်ဖြစ်နေတာကိုဖြေရှင်းဖို့ကိုလည်းအမေရိကန်နိုင်ငံဆိုင်ဝန်ကြီးကဆော်ဒီအာရေဗျာကိုတိုက်တွန်းပါတယ်။ရှမင်၊ဆီးရီးယားအပါအဝင်ဒေသရင်းမှာအီရန်ကဩစာအရှိန်အဟွာပို့ပြီးတက်ရောက်စေဖို့အရှိန်အဟုန်နဲ့လုပ်နေတယ်လို့လည်းအမေရိကန်ဆိုရာတာဝန်ရှိသူတွေကပြောဆိုထားတာပါ။အမေရိကန်နိုင်ငံဆိုင်ဝန်ကြီးပွန်ပီယိုကဒီကနေ့တနင်္ဂနွေနေ့မှာဆော်ဒီဗီဆယ်မန်နဲ့တွေ့ဆုံဆွေးနွေးပါတယ်။ဆော်ဒီအာရေဗျာ၊ဘာရိန်းနဲ့အာရဗ်စော်ဘွားများပြည်တော်စု UAE နိုင်ငံတို့ကကာတာနဲ့မပြေမလည်ဖြစ်နေကြတာဟာဆိုရင်ပင်လယ်ကွေ့အာရဗ်နိုင်ငံတွေရဲ့စီးလုံးမှုကိုပြက်ပြားစေပြီးအမေရိကန်အတွက်လည်းစိတ်မသက်မသာဖြစ်စရာပါ။အမေရိကန်ဘိုးထောက်လိုက်ရေးအကြီးအကဲဟောင်းအမေရိကန်နိုင်ငံဆိုင်ဝန်ကြီးပွန်ပီယိုကဆော်ဒီအာရေဗျာကိုမနေ့စနေနေ့ကရောက်ရှိပြီးမကြာခင်မှာပဲအီရန်တို့ထောက်ပံ့ထားတဲ့ရှီမင်နိုင်ငံကဟူတီတပုံတို့ကဆော်ဒီအာရေဗျာနိုင်ငံတောင်ပိုင်းဂျီဇန်မြို့ကိုဒုံးကျည်တွေနဲ့ပစ်ခတ်ခဲ့တာကြောင့်တအူးသေဆုံးခဲ့ရပါတယ်။အီရန်ရဲ့ချင်းချောက်မှုကြီးထွားလာတဲ့ဆိုတော့အမေရိကန်အရာရှိတွေပြောဆိုထားချက်ကိုလည်းပို့ပြီးတော့ပေါ်လွင်စေခဲ့ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးနဲ့တူလိုက်ပါသွားတဲ့အမေရိကန်ထိပ်တန်းတာဝန်ရှိသူတွေကတော့အီရန်ဟာရှီမင်နိုင်ငံတွင်လက်နက်မှောင်ခိုတင်သွင်းနေတယ်လို့ပြောဆိုပြီးအပြစ်တင်ထားပါတယ်ရှင်။
Honduras, Guatemala, Sale, the America, Dai, Levanga, Lare, Luo, the Oha, Pascari, the American Nezaku, Piabudu, Messigu, Nezapeku, Siniga, Yola Javio, Diluini, Nezaku, Diamo, Pacho, Rio, Three, Lalanta, Piapukame, and Yuin Samla, Tamamo, Messigu Mabe, Boa, Turamla, Yucheame, Chiniro, Sanuari. Aitia Lutichua, American Nezaku, Piapu, Judarajan, American Nezalunit, Anavanya, Pana Kangia, Biro, Luni, Janduri, Inine, Anavanissima, La, Pankanjabu, Tamaraton, Tramga, Tuetta, Kongani, Dolaji, Yitawari. American Bionzuni, Pedugumsu, Go in Kuya, the Wojuzu, Le Camare, Daimele, American Bionzu, Jegu, Tiawin, Wiao Jame, Migunigule, Yutada, Pija, Melu, San Diego, Nezalunite, Chike, Pete, Rondi, Scotka, Tuetinajama, Popiawari. Luang Lea Lao Shida Luo Ha, Mexico Pacha Nizamu Pite, Tiwana Gu, Ti Pigre Japani doing a Pascari in a Yaukevio, a cook the new Nima, San Diego Muma, Dewin Kulumet, Donkambu, Yiman Tajawari. Through her, Niyama, the Diraga Yazu Gandari, Ye Chinchau Mu, Mizazu Windy, Tapiaka Mune, Chan, Epine Muri, John, Tapi, Lajada, Pidelu, Tapi, Laduriga, Biovari. America died Levangani, Real Mexico T, Delumu Jandan Katane, Land Shoma. Luya Kama, Adama Pujin Kama, Pansi Teke Kama Rigo Suinajan, Kulumi Osu Pue Tolara, Piedelu Droga Biore, Dipo Rigura, Lu Mujija Sanya, Lukuni Shini Riga, Kuni Bini Biro, Duchin Chella Digu Mimianiware, American Bionzu Dema, Kolumi Janame Duri, Pedu Pimale, Pedu Rigaro, Messigu Nanganemare, near the Nesuarigu Droga Championiware, Kulumi America Dile Bangani, Messigu Nangu Piapio, American Bionzu Re, Tiamu and Wiamuriga, Shini Amulu, Mexico Nanga Nine Kulumu, Tiamo, and Shi Pian Durigu, Hanta, Pibu, American Tama, Donald Trump Gale, Mexico Nanga, PR, Pini Varica.
Nika, Quaran and Amaro, Ketali, Tinoga, so Ore, Menisani Nika, Ninjan Yinet, Yam Yata Yet, Chita Buema, Lubang, Tinichi, Bubang Bawin, Sana, Piakevare, Lumu Pulong Yet Season, Pupim, Dalemugo, Sanchen, Kankamu, Naupai, the Rintapa Niba, Drin, Dutiam, Sana, Pia, Pojile, Pipare. ပြီးခဲ့တဲ့သတင်းပတ်ဆန္ဒပြမှုတွေလူရဲမှုတွေအတွင်းအနည်းဆုံးလူပေါင်း60သုံးယောက်သေဆုံးဆန်ငါးဦးပျောက်ဆုံးတရ66ယောက်ထဏ်ရရတယ်လို့လူခွင့်ရေးဆိုင်ရာအမြင့်တန်းကော်မရှင်ကပြောဆိုထားပြီးနောက်မှာမြို့တော်မနန်းကွာမှာဆန္ဒပြပွဲတွေပေါ်ပေါက်ခဲ့တာပါသမ္မတဂျန်နီယာအော်တီဂါကတော့အသေးအပြောက်ဆင်းရဲနဲ့ပတ်သက်လို့အတိမပြုပါဘူးပြီးခဲ့တဲ့တနင်္လာနေ့တုန်းကလည်းနီကာရာဂွာပုဂ္ဂလိ အဲ့ဒီဆန္ဒပြပွဲကတော့သမ္မတအိုတက်ကအစိုးရကိုဆန့်ကျင်တဲ့အကြီးမားဆုံးဆန္ဒပြပွဲကြီးအဖြစ်ရှုမြင်ချပါတယ်ရှင်
အမေရိကန်ပြည်သူအရီဇိုနာပြည်နယ်ကအဓိကကျောင်းကြီးတွေမှာလာမယ့်တင်းကာနေ့မှာကျောင်းဆက်ပြီးတော့ပိတ်ထားမယ်လို့ပြောဆိုတာနဲ့အတူပဲလစာနဲ့ပညာရေးအသုံးစရိတ်တူပီးဆရာကြီးရဲ့ဆန္ဒပြပွဲကဒုတိယသတင်းပတ်ဖြစ်ဆက်ပြီးတော့ရှိတည်အောင်မဲ့အနေထားမှာရှိနေပါတယ်။ပြည်နယ်တော်ကအလောက်ကန်အရေးမကြုံစဘူးဆန္ဒပြပွဲကြီးပြီးခဲ့တဲ့ဇော်ဘာရီနေ့ကစတင်ခဲ့ပြီးတော့တောက်ကြနေ့အထိကိုဆက်ပြီးတော့ဖြစ်နေတာကြောင့်ကျောင်းသားတသန်းတသိန်းပညာသင်ကြားနေတဲ့ကျောင်းတွေကအများစုကိုပိတ်ထားရပါတယ်။အရီဇိုနာပြည်နယ်တွင်းက Phoenix မြို့နဲ့အနီးတစ်ဝိုက်နောက်ပြည်နယ်တွင်းကအခြားမြို့တွေကကျောင်းတွေပိတ်ထားမဲ့ခရိုင်တွေကသူ့ရဲ့ website တွေကနေပြီးတော့ကြီးညာတဲ့နေရာမှာတော့ Tucson, Tucson, Flagstaff နဲ့ Sierra Vista မြို့တွေလည်းပါပါတယ်။ Sierra ရဲ့လစာကို2020ပြည့်နှစ်အရောက်မှာ20ရာခိုင်နှုန်းတိုးပြီးအသုံးစရိတ်သဘောတူညီချက်ရထားပြီလို့ပြီးခဲ့တဲ့တောက်ကြနေတုန်းကဒီ Republican ပြည်နယ်အုပ်ချုပ်ရေးမှူးနဲ့ Republican အမတ်တွေကပြောဆိုထားပါတယ်။အစီအစဉ်ရပြည်내တဝန်းကကလေးငယ်တွေရဲ့ပညာရေးအတွက်အကျိုးမြတ်ရှိစေမှာဖြစ်တဲ့အသုံးစရိတ်တက်ကိုသတင်းပတ်ကုန်ပိုင်းမှာဆောင်ရနေပြီးတော့နောက်သတင်းပတ်စောပိုင်းလောက်မှာခြားပြနိုင်မှာဖြစ်တဲ့ဒီနောက်မှာတော့အတည်ပြုမှာဖြစ်တယ်လို့အုပ်ချုပ်ရေးမှူးဒုစေကကြီးညာချက်မှာပြောဆိုပါတယ်။ဆရာများအဖွဲ့ရဲ့ခေါင်းဆောင်တွေကတော့အခုလိုမျိုးကြီးညာထားတဲ့သဘောတူညီချက်ကသတင်းထုတ်ပြန်ချက်အဖြစ်သာရှိနေသေးပြီးတော့သူတို့ရဲ့တခြားတောင်းဆိုချက်တွေကိုလည်းမဖြေရှင်းရသေးဘူးလို့ပြောဆိုပါတယ်ခင်ဗျာ
။တနင်္ဂနွေညနေခင်းအတွက်နောက်ဆုံးရသတင်းတွေကိုမတ်သိန်ကြီးထိုင်းနဲ့ကိုသားညွန့်ဦးတို့တင်ပြပေးခဲ့တာပါ။အခုအရင်ဆုံးဒီညနေခင်းအတွက်သတင်းလွှာတွေကိုတင်ဆက်ပေးပါမယ်ရှင်။ American ပြည်အောင်စုမျိုးတော် Washington DC မှာ32ကြိမ်မြောက် DC ရုပ်ရှင်ပွဲတော်ကျင်းပနေပြီးနိုင်ငံပေါင်း45နိုင်ငံကရုပ်ရှင်ကားပေါင်း80ခုပြသနေပါတယ်။မတူကွဲပြားတဲ့နိုင်ငံရေးအမြင်ရှိသူတွေနေထိုင်တယ်လို့ကဘာတဝန်းကတည်ထားတဲ့ Washington DC မှာဒီရုပ်ရှင်ပွဲတော်ကြောင့်လွန်ခဲ့တဲ့နှစ်များစွာအတွင်းရင်ကျေးမှုနဲ့စီးပွားရေးဆိုင်ရာတွန်းအားတွေရခဲ့တဲ့အကြောင်းကို VOA သတင်းတောက် Penelope Poller ရဲ့သတင်းလွှာကိုမခွာညူကပြောပြပေးပါမယ်။
No Flamenco Till ဆိုတဲ့ Joseph Louis Thiadou ရဲ့ခေတ်ပေါ်ပြဆက်ကဘာကျော်ဘိုးရှွိုင်းဘယ်လီကဆက်တို့ကနေကဘာနေရာအနှံ့ကအွန်လိုင်းတွေမှာမသိလျော်တဲ့အကြောင်းအရာတွေကိုဖျက်ဆီးပစ်ဖို့ငှားရမ်းထားတဲ့ Silicon Valley ကနည်းပညာကုမ္ပဏီအကြောင်းရိုက်ကူးထားတဲ့ Declana ဆိုတဲ့မှတ်တမ်းရုပ်ရှင်ကအထိရုပ်ရှင်ကအမျိုးအစားဆုံးပါဝင်ပါတယ်ကျောင်းပွဲတော်ကိုစတင်တည်ထောင်သူလည်းဖြစ်ပွဲဖြစ်မြောက်ရေးစည်းရုံးလှုပ်ရှားသူလည်းဖြစ်တဲ့တိုနီဂစ်ဒန်စ်က
Washington is a place where people are serious but they also like to go out
and they Washington ဟာဘာမစူအလေးနဲ့ထားပြီးလှုပ်ရှားသွားလာတတ်သူတွေနေထိုင်နေမျိုးဖြစ်ပါတယ်သူတို့ကကဘာအနှံ့ကအကြောင်းပေါင်းစုံကိုလည်းသိကျင်ကြပါတယ်နောက်ပြီးကိုပိုင်ညီချင်းမှုဒလိထုံးတဲ့တွင်အပြင်တခြားသူတွေရဲ့ယဉ်ကျေးမှုဒလိတွေကိုလည်းသိလို့ကြပါတယ်သူတို့ဆန္ဒတွေကိုဖြည့်ဆည်းပေးနိုင်တာကတော့ဒီရုပ်ရှင်ပွဲတော်ပါပဲ
ရုပ်ရှင်ပွဲတော်ကြောင့်အင်ရှင်ဖြစ်လက်ခံကျင်းပတဲ့ဝါရှင်တန်မြို့ဟာလည်းစီးပွားရေးမှာအထောက်အကူဖြစ်လာတယ်လို့သူကပြောပါတယ
် People come to the movies they go to the restaurants they park their cars
ရုပ်ရှင်လာကြည့်သူတွေကတဲခုကောင်းတွေမှာတဲကြတယ်ကားတွေထားရတယ်ကားထားတဲ့နေရာတွေနဲ့စားတောက်ဆိုင်တွေကနေအခွင့်အရေးတွေရတယ်လေ
ဒီစီရုပ်ရှင်ပွဲတော်ကိုကူညီပံ့ပိုးတဲ့စားတောက်ဆိုင်တွေထဲမှာ Darlington House လည်းပါဝင်ပါတယ်ပြီးခဲ့တဲ့ဆယ်စုနှစ်တွေအတွင်းရုပ်ရှင်ပွဲတော်ကိုလာအားပေးရင် Darlington House မှာလာရောက်စားတောက်ကြသူတွေရဲ့နာမည်ကျော်အနုပညာရှင်တွေဖြစ်တဲ့ Andy Warhol, Keith Richards, Tony Barnett နဲ့ထည့်ရေးအဆိုတော် Bob Marley တို့လည်းပါဝင်ပါတယ်DC မှာကျင်းပတဲ့တခြားပွဲတွေကိုလည်းအဲ့ဒီစားတောက်ဆိုင်ကကူညီပါတယ
် I've been in DC for 30 years and we've been participating with film
တမဒီစီမှာနေလာတဲ့နှစ်ပေါင်း30ရှိပါပြီရုပ်ရှင်ပွဲတော်မှာပတ်မိုးကူညီလာတာလည်းနှစ်20နီးပါးရှိပါပြီဆွစ်ဇာလန်တန်ယုံအီတလီတန်ယုံနဲ့အီတာလီယန်ဝိုင်းကုမ္ပဏီတွေကလည်းပွဲဖြစ်မြောက်ရေးကူညီကြပါတယ်လူမှုအတိုင်းဝိုင်းဆောင်အတူပူးပေါင်းပြီးဆောင်ရွက်ကြတာပါ
လောလောဆယ်မှာတော့2018ရုပ်ရှင်ပွဲတော်အတွက်လက်မှတ်ပေါင်း 16,000 ရောင်းချထားပြီးအရင်နှစ်ရဲ့စံချိန်ကိုချိုးတဲ့ရောင်းအားဖြစ်ပါတယ်။ရုပ်ရှင်ပွဲတော်ဟာရုပ်ရှင်ချစ်သူလူကြီးလူငယ်မရွေးကိုအားယုံဖန်ဆာနိုင်ပြီးအဲ့ဒီအထက်မှာတော့ DC မှာပဲနေထိုင်သူရုပ်ရှင်ဂီတနဲ့ဖျော်ဖြေရေးလုပ်ငန်းရုပ်တံလိုင်းကလက်ထောက်ညွှန်ကြားရေးမှူး Harvard Nice လည်းပါဝင်ပါတယ
်။ Because we are sort of the cultural agency of the district government.
ဒီစီဆိုရရင်ရင်းမှုဆိုင်ရာအဖွဲ့လိုမျိုးဖြစ်နေတာကြောင့်ကျွန်တော်တို့ရဲ့ website တွေကနေ Facebook တို့ Twitter တို့ကနေကြော်ညာပေးပါတယ်မတူကွဲပါတဲ့ရုပ်ရှင်အမျိုးစုံကိုကြည့်လို့ရတယ်ဆိုတဲ့အသည့်မျိုးလူတွေကိုပေးနိုင်မဲ့လူအဖွဲ့အစည်းတစ်ခုကိုဖွဲ့စည်းဖို့ကိုကျွန်တော်တို့စူးစမ်းနေကြတာဖြစ်ပါတယ်
Rock and Roll တေဂီတာခေအစောပိုင်းကာလကထင်ရှားတဲ့အဖွဲ့ဝင်၄ဦးပါ African American တေဂီတာအဖွဲ့အကြောင်းရိုက်ကူးထားတဲ့Robert Combs ရဲ့ How the God Over ဆိုတဲ့အမှတ်တမ်းရုပ်ရှင်လိုကမျိုးတွေလည်းပါဝင်ပါတယ်။ Nice ကရုပ်ရှင်ပွဲတော်ဟာ American ရုပ်ရှင်လောကထဲတိုးဝင်ဖို့ကြိုးစားနေကြတဲ့ရုပ်ရှင်သမားတွေအတွက်စင်မြင့်တစ်ခုဖြစ်တဲ့အကြောင်းအခုလိုပြောပါတယ
်။ And then possibly get distribution on a domestic cable channel.
ဒါပြင်ပြည်တွင်းရုပ်သံလိုင်းတွေမှာပြကွင်းရဖို့ဒါမှမဟုတ်တီးတန့်ရက်တီတဲ့ရုပ်ရှင်ယုံတွေမှာပြကွင်းရဖို့ဆိုတာအထီးလည်းဖြစ်လာနိုင်ပါတယ်။
DC ရုပ်ရှင်ပွဲတော်ကို April 19ရက်နေ့ကလေးကစတင်ပြသလာခဲ့ပြီး April 29ရက်မှာပြီးဆုံးခဲ့ပါတယ်
။မခွာညိုတင်ဆက်ပေးခဲ့တာပါ။အခုဆက်ပြီးတော့လူမှုဝန်ကျင်ဆိုင်ရာစိတ်ဖိစီးမှုအတွက်ကုရုံးတစ်အကြောင်းကိုတင်ဆက်ပေးချင်ပါတယ်။လူမှုဝန်ကျင်အနေအထားနဲ့လူတွေနဲ့ထိတွေ့ဆက်ဆံရာမှာငင်းခုန်ပြောဆိုရတာတွေကြောင့်ဖြစ်လာတဲ့ပြင်းထန်တဲ့ကာလတူစိတ်ဖိစီးမှုအတွက်အပြာရောင်အလင်းပေးကုသနည်းတွေကိုစပိန်သုတေသီတွေတီထွင်လိုက်တာပါ။အပြာရောင်အလင်းထုတ်ပေးတဲ့ဒီကုတုံအကြောင်း VOA သတင်းတောက်မရီယာမာဒီယာလိုသတင်းပေးပို့ထားတာကိုကိုဝင်းမင်းကပြောပြပေးမှာပါရှင်
။ဟုတ်ကဲ့ပါ။ဒီစပိန်သုတေသီတွေကအခုလိုရုတ်တရက်ပြင်းထန်တဲ့စိတ်ဖိစီးမှုတွေခံရသူတွေအနေနဲ့အရေးကုသမှုတွေအရအနည်းဆုံးယာယီဝက်ကြော်ကြာမှပြန်သက်သာလာလေးရှိပေမဲ့အခုတော့ဒီအလင်းပြပေးကုသမှုတွေကြောင့်မိနစ်ပိုင်းတွင်ချက်ချင်းလိုပြန်ကောင်းသွားစေနိုင်တယ်လို့ဆိုပါတယ်။Granada တက္ကသိုလ်ကသူတည်တည် Jesus Mengolon က
ပါရမော့စ်လာလူးဆာမင်တာဆူလ်ကွန်ရယ်လီဆာလာ
ဒီအပြာရောင်အလင်းနဲ့ဖြေလျှော့ပေးတာကိုကျွန်တော်တို့ဝင်းကျင်မှာရှိပြီးသားအဖြူရောင်အလင်းပေးရတဲ့နှိုင်းရှင်လိုက်တဲ့အခါကျတော့အနေဆုံးစိတ်ဖိစီးမှုအမှတ်ကိုရောက်သွားဖို့အတွက်ကပြာရောင်လင်းနှမ်းပေးတာက300တောင်ပုံမြန်သွားတာတွေ့လိုက်ရတယ်လေ
ဒီလိလာစမ်းသပ်မှုအတွင်းလူ12ယောက်ကိုစိတ်ဖိစီးမှုအဆင့်စစ်ဆေးချက်ယူပြီးအလင်းပြအခန်းထဲကမှုရထံကိုထဲမှာပေးထိုင်ထားခဲ့ပါတယ်သူတို့ကောင်းမှာတော့EEG လို့ခေါ်တဲ့အုံနောက်လျက်စီစံသက်ကရိယာတက်ပြီးမှတ်တမ်းယူကြပါတယ်။အခုလိုစံသက်မှုကနေတွေ့ရှိလာတဲ့ဒီအလင်းပြန်နည်းတဲ့ကြောင့်စာသင်ခန်းထဲမှာစိတ်ပိုင်းအထူးမှဆိုင်ရာပြဿနာရှိတဲ့ကလေးတွေအတွက်လည်းအထောက်အကူပြုနိုင်ပါတယ်။ Di Granada Tekduga, Pamoka Menguel Angel Lupez Kuduga.
Para mucho tiempo, a lo mejor los alumnos venían aquí.
Clearly, if you internet, Doga Pogue Tatuayen, Rupian Pisho Tata Lauga, Naiwala Chaladi. Dime, dear Limpia Li Pirain or Tamani Tamamho, Ella Tuni Magu, Piangong Togiwari. A Kulila Muma Telaitaga, Clearly, Kulum Yuti, Doga Pogue Dolishin, Sadding Anganigo, Pin Tatuan Nizam, Luro Uya.
A Kulu Sadding Gamma, though when I think a low quintry male, letter at home, Chiane Mare.
ပမခကိုရုကစတီဥမာလူတယောက်တင်းကနေမနေ့ပိုင်းအလုပ်ပြန်ဆင်းနေစုပါစုလမ်းမှာကားပိတ်တာမလို့စိတ်ပြီးစည်းသွားရဲဆိုရင်သူ့အနေနဲ့ခုလိုမျိုးခံတဲ့ကိုဝင်လိုက်ပြီးတော့သုံးမိနစ်လောက်လင်းပြလေးနဲ့ထိသွေးလိုက်တာနဲ့သူ့အိမ်မှာပြန်ပြီးတော့နားယူလိုက်တယ်လို့ကိုစိတ်ဖြစ်စည်းမှုတွေပြေလျော့သွားဖို့ထောက်ကူဖြစ်စေပါတယ်။ဒါအပြင်စိတ်ပိုင်းဆိုင်ရာပြဿနာရှိသူတွေပါဝင်
လူတိုင်းအတွက်ပါစိတ်ပူနေပဲစိတ်အေးလည်ပြီးတော်တော်ရှင်ရှင်နေနိုင်ဖို့အတွက်အကျိုးရှိနိုင်ပါတယ်။ဒီဂရန်ဒါတက်တူကမာရီယာဟိုဆေးဆန်ချက်စ်ကာရီယံက
ကရေမိုကီစတိုအဗရီလာပွတ်တာအင်လန်ဗီတိုတဘာလို့ယုံကြည်ပါတယ်ဒီတွေ့ရှိတဲ့ကြောင့်စိတ်ကြမ်းမာရီတက်တနာခံစားနေရသူတွေအတွက်ကုထုံးကောင်းတစ်ခုဖြစ်လာဖို့လမ်းပွင့်သွားစေပါတယ်။ဒီနေ့တဲ့ကြောင့်တခြားလူတွေအတွက်လည်းစိတ် နုပညာလက်ရအကြောင်းဆက်ချင်ပါတယ်။မယ်ယာမီမြို့ကတက်ကြွလှုပ်ရှားသူတယောက်ဟာသူ့ရဲ့အနုပညာစွမ်းပကားကိုအသုံးချပြီးကြီးစံတွေကိုဘဝအတိတ်တစ်ခုဖန်တီးနေပါတယ်။လူတွေကိုသေစေနိုင်တဲ့ဝတ္ထုပစ္စည်းတွေကနေလက်ဝတ်ရတနာနဲ့ဝတ်အစားမှတက်ဆင်တဲ့ပစ္စည်းတွေဖြစ်ပြုလုပ်တဲ့သူမရဲ့လှုပ်ရှားမှုကို Bullets for Life အသက်အတွက်ကြီးစံများလို့အမည်ပေးထားပါတယ်။သူမရဲ့ရည်ရွယ်ချက်ကတော့လက်နက်နဲ့အကြမ်းဖက်ချင်းချောက်မှုတွေကိုသတိပြုမိစေဖို့သတင်းစကားပါတာပဲဖြစ်တယ်လို့ဆိုပါတယ်။ Jose Penality ရဲ့သတင်းလွှာကိုဥဆာမိုးဝေကပြောပြပေးပါလိမ့်မယ်ရှင်
။မီယာမီရဲ့မြောက်ဖက်ဟောလိဝုဒ်မြို့တော်ကအလုတ်ခန်းတစ်ခုအတွင်းမှာစူဇန်ကနေဒီဟာလူအိုတည်စီနိုင်တဲ့ကြီးစံတွေကိုဆွဲဆောင်မှုရှိတဲ့လက်ကောက်တွေ Locket ဆွဲသီးတွေဖြင့်ပြောင်းလဲပြုလုပ်နေပါတယ်
။ These are donated to me. So people donate a bullet to save a life.So I would go to anyone, I go to the area where gun violence is most
ဒါတွေကကျမကိုလှူကြတာပါလူတွေကကြီးစံတတောင်းလှူရင်လူအသက်တစ်ချောင်းကဲတင်တာပေါ့တနက်နဲ့တစ်ခတ်အကျန်းဖတ်မှုဖြစ်တဲ့နေရာကိုကျမသွားပါတယ်အဲ့ဒီအနည်းတစ်ဝိုက်မှာနေတဲ့သူတွေစီကိုသွားပြီးကြီးစံတတောင်းပေးဖို့တောင်းပါတယ
်ကနေဒီယားအသက်အတွက်ကြီးစံများအဖွဲ့အစည်းရဲ့ညွှန်ကြားရေးမှူးဖြစ်ပါတယ်သူမနဲ့လူအားပေးအဖွဲ့ဝင်တွေဟာမီယာမီရုပ်အတွင်းကရာဇဝတ်မှုထူပြောတဲ့နေရာတွေကိုသွားပြီးတော့တနက်ကိုင်းဆောင်သူတွေထံကနေကြီးစံအလှူခံပါတယ်။ကနေဒီအတွက်တော့ကြီးစံတတော်လက်ခံရတိုင်းလူအသက်တစ်ချောင်းတက်တာခွင့်ရသွားပြီလို့အမှတ်တင်ညာပြုပါတယ
်။ Could be killed by these bullets. It could be a mother, a father, a sister, a brother. But someone give me those bullets so that there's no life taken by gun violence. That's one.
ကြီးစံကြောင့်လူတိုင်းသေဆုံးနိုင်ပါတယ်။မိခင်တယောက်ဖြစ်ချင်းဖြစ်မယ်။ညီမတယောက်အကိုတယောက်လည်းဖြစ်နိုင်ပါတယ်။တစုံတယောက်ကကြီးစံတွေကျမကိုပေးခဲ့ရင်တနက်နဲ့အကျန်းဖတ်မှုကြောင့်လူအသက်တွေမဆုံးရှုံးနိုင်တော့ဘူးပေါ့။တစုံတယောက်ထံကကြီးစံတစ်ထောင်ရလိုက်တဲ့အတွက်အသက်တစ်ချောင်းဒါမှမဟုတ်လူ90ဒီထက်ပိုတဲ့အသက်တွေကိုကျမတို့ကယ်တင်လိုက်နိုင်ပါတယ်
။အမေရိကန်ပြည်တော်စုအတွင်းမှာနှစ်စဉ်လူပေါင်း3,000လောက်ဟာတနက်နဲ့အကျန်းဖတ်မှုတွေကြောင့်သေဆုံးနေရပါတယ်။ဒီရေအတွက်ကိုလျှော့ချနိုင်မှုမျှော်လင့်ချက်နဲ့အသက်အတွက်ကြီးစံများအဖွဲ့ဟာလူဖွဲ့စည်းအတွင်းအသက်သေးသေးနိုင်တဲ့တနတ်တွေအကြောင်းအသိပညာပေးနေပါတယ်လို့တနတ်ထင်းချုပ်ရေးတိုက်တွန်းနှိုးဆော်နေတဲ့ Ready Campaign အဖွဲ့ကပြောပါတယ
် And as we take the bullet from him we change his mindset we shift in his heart so the next time he pick up a gun he'll remember bullets for life
And not only that သူစီကနေကြီးစံတစ်ထောင်ရမယ်ဆိုရင်သူ့ရဲ့စိတ်ထားကိုလည်းကျမတို့ပြောင်းပြစ်ပါတယ်နောက်တစ်ချိန်သူတနတ်ကိုကင်ပြီဆိုရင်အသက်အတွက်ကြီးစံများအဖွဲ့ကိုအမှန်ရစေနေမှာပါ။ဒါရင်မကပါဘူး။သူပေးတဲ့ကြီးစံကိုရတာနဲ့အိမ်ပြန်ပြီးလက်ကောက်ပြုတ်လောက်ပါတယ်။ပြင်းရင်သူ့နာမည်ရေးထိုးထားတဲ့လက်ကောက်ကိုပြန်ပေးပါတယ်
။ကနေဒီဟာကြီးစံတစ်ထောင်ချင်းကရန်တွေကိုထုတ်ပြီးတဲ့နောက်သူမရဲ့အနုပညာကျွမ်းကျင်မှုနဲ့ကြီးစံတစ်ထောင်စီကိုဘဝအတွက်ရေးပါတဲ့တင်ကေတပစ္စည်းပြုတ်လုံနေပါတယ်။ကြီးစံကုန်တစ်ခုချင်းစီကိုလက်ဝဲလက်စားအစင်တစားပြုတ်လို့ပြီးတော့ကြီးစံအလှူရှင်နဲ့တနတ်ကြောင်တည်ဆုံရသူမိသားစုတွေကိုပြန်ပေးပါတယ်။သူမပြုလို့တမပစ္စည်းတွေကိုချစ်ချင်းမြတ်တာနဲ့ပြုလို့ပါတယ်။ဒါကသူမဖန်တီးတဲ့ပစ္စည်းတွေပေါ်မှာထားတဲ့စွဲလမ်းမှုပါပဲလို့ခနေဒီကပြောပြပါတယ်ခင်ဗျာ
။ဥဆမ်မိုးဝေတင်ပြပေးခဲ့တာပါ။အခုတော့ plastic အမိုက်တွေကိုဖျက်ဆီးနိုင်အောင်သိပ္ပံပညာရှင်တွေနီးလန်းရှာနေကြတဲ့အကြောင်းသတင်းကိုတင်ဆက်ပေးခြင်းပါတယ်။ ဂျာမနီ၊ပြင်သစ်နဲ့စပိန်နိုင်ငံသုံးခုပေါင်းအရွယ်အစားရှိတဲ့ပလတ်စတစ်အမိုက်အစုဝေးကြီးတစ်ခုပစိဖိတ်သမုဒ္ဒရာထဲမှာမျောနေတယ်ဆိုတာကဘာကြီးအနေနဲ့တအံ့တော်သိလိုက်ရပါတယ်။ပလတ်စတစ်တွေဟာပျို့ကွဲပျက်စီးသွားဖို့ရာစုနှစ်ပေါင်းများစွာကြာတဲ့အတွက်လူရင်ကျေးမှုအတိုက်အဝန်းတွေဟာဘယ်နည်းမှပလတ်စတစ်တွေနဲ့ပြည့်နှက်ကျန့်ညက်နေမလဲဆိုတာစဉ်းစားစရာပါ။ဗြိတိန်နိုင်ငံ Portsmouth တက္ကသိုလ်ကသိပ္ပံပညာရှင်တွေဟာပလတ်စတစ်ကိုမြန်မြန်ဖျက်ဆီးနိုင်တဲ့နည်းလမ်းရှာဖွေတွေ့ရှိနေပြီလို့ပြောပါတယ်။George Putick တင်ပေးပို့ထားတာကိုကိုငင်းချမ်းကပြောပြမှာပါ
။ကျွန်တော်တို့ကဘာကြီးမှာတဖြည်းဖြည်းများပြားလာတဲ့ plastic အမှိုက်တွေကိုဖြည့်ရှင်းဖို့ကဘာအကောင်းဆုံးမျှော်လင့်ချက်ကတော့ဒီအစိမ့်မြင့်ဆက်ပစ္စည်းကြီးတွေမှာရှိပါတယ်။ Postmouth တက္ကသိုလ်ကသိပ္ပံပညာရှင်တွေနဲ့တခြားသိပ္ပံအဖွဲ့အစည်းကပညာရှင်တွေပူးပေါင်းပြီးအော့ဆိုရှိုင်ယာနယ်မှာရှိတဲ့ Diamond Light Source အဆောက်အုံမှာဘက်တီးရီးယားတစ်မျိုးကိုကူနိုင်တဲ့ enzyme ဓာတ်ပေါင်းတစ်ခုကိုလေ့လာနေကြတာပါ။ဒီဘက်တီးရီးယားကအများသိကြတဲ့ plastic ဓာတ်ပေါင်း PET ကိုခြေဖြတ်နိုင်ပါတယ်။အင်မတန်အားပြင်းတဲ့အလင်းကိုသုံးပြီး enzyme ရဲ့ပုံသဏ္ဍာန်ကိုပြောင်းသွားအောင်လုပ်ပြီးတဲ့နောက် bacteria တွေကိုထည့်ကြည့်လိုက်ပါတယ်
။ We actually thought we were making the enzymes.
Amino acid တခုကိုပြောင်းလိုက်တာနဲ့ enzyme ကိုနှေးသွားအောင်လုပ်ခဲ့တယ်လို့ထင်ပါတယ်။ဒါပေမဲ့ကျွန်တော်တို့ကပိုမြန်အောင်လုပ်ခဲ့တာပါ။တဘာဝအတိုင်းရှိနေတဲ့ enzyme ကိုပြုပြင်ဖန်တီးပြီးပိုကောင်းအောင်လုပ်နိုင်ခဲ့ပါတယ
်။ Microscope မှန် blue အောက်မှာ bacteria တွေကပလတ်စတစ်တွေကိုပိုပြီးမြန်မြန်စားသွားတာကိုသိပ္ပံပညာရှင်တွေမြင်နိုင်ပါတယ်။ဒီနည်းလမ်းဟာ1950ပြည့်နှစ်တွေတုန်းကအဝိရှော်ဆက်ပြာတီထွင်ခဲ့တာနဲ့ဆင်ပါတယ်။ဒီဆက်ပြာထဲမှာပါတဲ့ enzyme တွေကိုပိုပြီးတည်ငြိမ်အောင်လုပ်ပြီးတော့အမိုက်ထဲကအစီရိနဲ့အသားတွေကိုမြန်မြန်ပြိုကွဲသွားအောင်လုပ်နိုင်ခဲ့တာပါ။ဒါပေမဲ့ PET ခြေဖြတ်တာကိုမြန်မြန်လုပ်ဖို့ကပိုပြီးခက်ခဲပါတယ်
။ I know we can
ကဘာဝါနဲ့နှိုင်းရှင်အခုအချိန်မှာတော့ PET ကိုရပ်ပိုင်းတွင်ရင်းမြန်ခြေဖြတ်နိုင်ပါတယ်။အခုအကြံကတော့ enzyme တွေဘယ်လိုအလုပ်လုပ်သလဲဆိုတာနားလည်ရင်သူ့ကိုအလုပ်မြန်မြန်လုပ်အောင်ဘယ်လိုဖန်တီးရမလဲဆိုတာသိလာပြီးတော့စက်မှုထုတ်ကုန်အနေနဲ့လုပ်နိုင်မှာပါ
။အခုအချိန်မှာတော့ enzyme အသစ်အနည်းငယ်ကိုသာဖန်တီးနိုင်သေးတယ်လို့သိပ္ပံပညာရှင်တွေကပြောပါတယ်။စက်မှုလုပ်ငန်းတွေနဲ့တွဲဖက်ပြီးအမြောက်အများထုတ်လုပ်နိုင်မယ်လို့လည်းမျှော်လင့်ထားပါတယ်။သိပ္ပံပညာရှင်တွေဟာစမ်းသပ်မှုအသစ်တွေထပ်လုပ်ပြီးတော့ပလတ်စတစ်စားတဲ့ enzyme တွေဒီထက်ပိုပြီးမြန်မြန်အလုပ်လုပ်အောင်ဖန်တီးနိုင်မယ်လို့မျှော်လင့်ကြပါတယ်ခင်ဗျာ
။ကိုငင်းချင်းစီစဉ်တင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတော့သတင်းချင်းချုပ်ကိုမတ်တိန်နီထိုက်ကပြောပြပေးမှာပါရှင
်။မြောက်ကိုရီးယားရဲ့နျူကလ িয়ার စမ်းသပ်စခန်းတွေကိုမေးလမှာပိတ်ပစ်ပြီးအမေရိကန်နဲ့တောင်ကိုရီးယားကကြွန့်ကျင်သူတွေသတင်းတောက်တွေကိုဖွင့်လှစ်ပေးရင်းမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကကတိပြုပြောဆိုကြောင်းဒီကနေ့တနင်္ဂနွေနေ့မှာတောင်ကိုရီးယားသမ္မတရုံးကပြောပါတယ်။ပြီးခဲ့တဲ့တောက်ချာနေ့ကနှစ်နိုင်ငံနယ်စပ်အပြစ်ရပါမွန်ဂျွန်ရွာမှာတောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့ထိပ်သီးဆွေးနွေးပွဲမှာမြောက်ကိုရီးယားခေါင်းဆောင်ကအခုလိုပြောဆိုခဲ့တာပါ။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့တွေ့ဆုံဆွေးနွေးဖို့စီစဉ်ထားတဲ့ကိစ္စအပေါ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကအကောင်းမြင်ပြောဆိုပါတယ်။တောင်ကိုရီးယားသမ္မတဂျပန်ဝန်ကြီးချုပ်ရှင်โซအာဘေတို့နဲ့မနေ့စနေနေ့ကတီးခြားစီတယ်လီဖုန်းနဲ့ဆက်သွယ်ပြောဆိုပြီးတဲ့နောက်သမ္မတထရန့်ရဲ့အကောင်းမြင်ပြောဆိုချက်ထွက်လာတာပါ။မြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေကနေထွက်ပြေးကြရတဲ့တိမ့်နဲ့ချီတဲ့ရွှင်ချတဲ့အရေးကျိုးပန်းဖြစ်ရှင်မယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံရောက်နေတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကအဖွဲ့ကပြောဆိုလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်ကဖြစ်ဆောက်ထားတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေနောက်နှစ်နိုင်ငံနဲ့ဆက်မှာခိုးလုံနေကြတာတွေကိုကိုယ်တိုင်မျက်မြင်တွေ့ရှိခွင့်ရခဲ့တယ်လို့လည်းကုလလုံခြုံရေးကောင်စီအဖွဲ့ကတန်တမန်တွေကပြောဆိုကြပါတယ်ရှင်
။သတင်းချင်းချုပ်ကိုမတ်တိန်ကြီးထိုက်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေညနေခင်းအစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပါရယ်အင်ဂျင်နီယာကတော့ Voitech Zonyek ဖြစ်ပါရယ်အခုညနေခင်းအစီအစဉ်ကိုဒီမှာအဆုံးသတ်မှာမို့ည9နာရီကျရင်တခါထပ်ပြီးထုတ်လွှင့်ပေးမယ်ညနေပိုင်းအစီအစဉ်မှာပြန်လည်ဆုံတွေ့ရအောင်ရှင် VOA ကိုနားဆင်ခဲ့တဲ့အတွက်ကျေးဇူးအထူးတင်ရှိပါရယ်ကျမမြသစင်အောင်ပါ
This program has come to you from the Voice of America, Washington.